တောင်ကိုရီးယားနိုင်ငံပိုင်လေပြင်းနဲ့နမိတ်ထဲဒီကနေ့ဝင်လာတဲ့ရုရှားစစ်လေယာဉ်ကိုတရိပ်ပေးတဲ့အနေနဲ့တောင်ကိုရီးယားကျက်လေယာဉ်တွေကအချက်ပြမှုတွေပြစ်ဖောက်ပြီးတော့တရိပ်ပေးခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားအရှေ့ပင်လယ်ပြင်နဲ့ဝင်ရောက်လာတဲ့ရုရှားလေယာဉ်ကို F-15K နဲ့ F-16K အပါအဝင်တောင်ကိုရီးယားကျက်လေယာဉ်တွေကလိုက်ပြီးတော့တရိပ်ပေးနှင်ထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားကျက်လေယာဉ်တွေဖက်ကအချက်ပြမှုတွေပြစ်ဖောက်လိုက်တော့မှအဲ့ဒီရုရှားလေယာဉ်ပြန်ထွက်သွားပေမဲ့လည်းတိတ်မကြခင်မှာပဲပြန်လှည့်လာတဲ့အတွက်တောင်ကိုရီးယားကျက်လေယာဉ်တွေစီကအချက်ပြမှုတွေထပ်ပြီးတော့ပြစ်ဖောက်ခဲ့ရတာပါ။တောင်ကိုရီးယားလက်ကြောင်းရာကာကွယ်ရေးဆောင်ထံမှမနေ့အင်္ဂါနေ့ကအခြားရုရှားလေယာဉ်နှစ်စင်းနဲ့အတူတရုတ်စစ်ဖက်လေယာဉ်နှစ်စင်းတို့လည်းဝင်ရောက်ပြန်တန်းခဲ့ကြတယ်လို့ဆိုးမျိုးတာဝန်ရှိသူတွေကပြောပါတယ်။ဒီလိုရတဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတရုတ်နဲ့ရုရှားတန်ယုံကိုတရားဝင်တန့်ကွက်စာပေးပို့ခဲ့တာပါ။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့သူ့ရဲ့စစ်လေယာဉ်ဟာဂျပန်ပင်လယ်ပေါ်ကကြားခံရေနဲ့နမိတ်ထဲမှာပြန်တန်းခဲ့တာလားဖြစ်တယ်ဆိုပြီးတောင်ကိုရီးယားရဲ့ဆွဆွဲပြောဆိုချက်ကိုပယ်ချပါတယ်။တောင်ကိုရီးယားကျက်လေယာဉ်တွေဖက်ကတော့ကျင်းဝန်းနဲ့အညီလှုပ်ဆောင်ခြင်းမရှိဘဲတတိပင်းကြီးတွေပြစ်ဖောက်ခဲ့တာမျိုးလည်းမလုပ်ခဲ့ဘူးလို့တံပြန်ဆွဆွဲပြောဆိုပါတယ်။ဒီကြောင်းရံကာကွယ်ရေးဆောင်တဲ့ကိုတရုတ်နဲ့ရုရှားလေယာဉ်တွေတစ်ခါတည်းဟန်ဝင်လာတာမျိုးရှိခဲ့ပူပါတယ်။ဒါပေမဲ့လေကိုရီးယားပိုင်လေပြင်းနဲ့နမိတ်ထဲကိုရုရှားစစ်လေယာဉ်ဝင်လာတာဒါပထမဆုံးအချိန်ဖြစ်တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။